ဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနှစ်ပတ်လည်စည်းဝေးပွဲအတွင်းမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့တင်းနယ်လာနေကတင်ပြဆွေးနွေးခဲ့ကြပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်တွေကတိုင်းရင်းသားလူနည်းစုတွေအပြင်ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေဟာစစ်တပ်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုခံနေကြရတယ်ဆိုတဲ့အခြေအနေကလူမျိုးလုံးတပ်ဖြတ်တဲ့အခြေအနေဖြစ်တယ်လို့သူအနေနဲ့ပို့ပြီးတော့လက်ခံလာရကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကတင်ပြသွားပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ဥက္ကဋ္ဌမစ္စတာမာဇူကီဒရူစမန်ကလည်းကချင်ပြည်နယ်ရှမ်းပြည်နယ်ဘက်ကတည်ရတဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့လူခွင့်ရေးအခြေအနေတွေလောက်အတိုင်းအတာပမာဏနဲ့တက်ရောက်မှုတွေမကြီးမားလာပေမဲ့ပုံစံဆင်တူဖြစ်နေပြီးတော့တချို့လူခွင့်ရေးချိုးဖောက်မှုပုံစံမျိုးတွေကမြန်မာနိုင်ငံအနှံ့မှာဖြစ်နေတယ်လို့ပြောကြားသွားပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေစုံစမ်းဖို့သူတို့ဘက်ရဲ့တောင်းဆိုချက်ကိုမြန်မာအစိုးရကလက်မခံဘူးလို့လူ့ခွင့်ရေးကောင်စီကိုပြောကြားသွားပါတယ
် It has a duty to ensure that allegations of human rights violations and abuses are promptly thoroughly independently and impartially investigated
မြန်မာနိုင်ငံနေနဲ့လူ့ခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်မှာချက်ချင်းအသေးချာတိကျလွတ်လပ်ပြီးတော့ဗက်လိုက်မှုကင်းကင်းနဲ့စုံစမ်းရမယ်တာဝန်ရှိပါတယ်အခုအဲ့ဒီလိုစုံစမ်းမှုတွေကရှိမနေပါဘူးကျွန်တော်တို့စုံစမ်းရရှိထားတဲ့အချက်လက်တွေအထောက်အထားတွေကခိုင်မာပြီးတော့များပြားပါတယ်။ဒီအထောက်အထားတွေရလူခွင့်ချိုးဖောက်မှုတွေဟာအဆိုးဆုံးအခြေအနေဖြစ်တယ်လို့ပြသနေပါတယ်။အလုံးကနိုင်ငံတကာဥပဒေတွေရပြစ်မှုကျူးလွန်ရာရောက်တယ်ဆိုတဲ့အခြေအနေမျိုးရောက်ကောင်းရောက်နေပါတယ်
။ဒီနေ့ဗမာမျိုးကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးထင်မင်းကတော့လူခွင့်ရေးကိုအလေးထားတဲ့အစိုးရကိုလူခွင့်ရေးချိုးဖောက်တယ်လို့ပြောနေတာအတိတ်ပဲမရှိဘူးလို့လူခွင့်ရေးကောင်စီမှတင်ပြသွားပါတယ
် Our leadership and the government shall never tolerate such crimes. We are ready to take action where there is clear evidence.
ကျွန်တော်တို့ခေါင်းဆောင်ပိုင်းနဲ့အစိုးရကဒီလိုပြစ်မှုတွေကိုဘယ်တော့မှတီးခံမှာမဟုတ်ပါဘူး။ရှင်းလင်းပြသတဲ့အထောက်အထားရရှိရင်အရေးယူဆောင်ရွက်ဖို့လည်းအသင့်ရှိပါတယ်။အင်းဒီကိစ္စဖြစ်ပြီးတဲ့နောက်မှာစစ်စီရေးတွေမှာလိုက်နာရမယ့်အခြေခံကျဝစ်စီမင်းစည်းကမ်းတွေပြဋ္ဌာန်းချက်တွေကိုချိုးဖောက်ခဲ့တဲ့စစ်တပ်နဲ့ရဲအယားရှိတွေရဲသားတွေပေါ်တရားဥပဒေနဲ့ညီရေးယူခဲ့ပါတယ်။ဒီဆောင်ရွက်မှုကတာဝန်ယူမှုတာဝန်ခံမှုအတွက်အပြည့်သဘောခြေလှမ်းဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံရဲ့အခြေအနေလက်တွေ့အခြေအနေတွေနဲ့ညီဘလို့နီးလန်းတွေကိုမဆိုလှုပ်ဆောင်သွားဖို့ပြင်ဆင်ထားပါတယ်။ဒါပေမဲ့ဒီဆောင်ရွက်မှုတွေကရေရှည်ခံတဲ့အဖြေအတွက်ဖြစ်ရမှာဖြစ်ပြီးစင်ခေါ်မှုတွေကိုပူဆိုးစရာမျိုးမဖြစ်ရပါဘူ
းမြန်မာအစိုးရအနေနဲ့ UNDP UNHCR စတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းမြန်မာအမြဲတမ်းကိုယ်စားလှယ်ဦးထင်မင်းကပြောကြားသွားပါတယ်ဒါအပြင်ရခိုင်ပြည်နယ်ထဲမှာမြေထိုးဆက်တွေနဲ့ညီညွတ်နေတာဟာပြန်လာမဲ့သူတွေအတွက်ပြင်ဆင်နေတာဖြစ်တယ်လို့လည်းရှင်းပြသွားတဲ့အပြင်မြန်မာအစိုးရလုပ်သမားကိုတန်တရားနဲ့မမြင်တင်ဘူးလို့လည်းပြောကြားသွားပါတယ် Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကကျော်လူကနေရိုက်ကူးထားတဲ့ပုံစံနဲ့တကွထောက်ပြန်ချက်မှာတော့အရင်ကရိုဟင်ဂျာရွာတွေရှိခဲ့တဲ့နေရာတွေမှာဘူဒိုဇာတွေနဲ့မြေထိုးကြည့်ပြီးတော့စစ်စခန်းတွေရဟတ်ရင်ဆင်းနိုင်တဲ့နေရာတွေလမ်းတွေဆောက်လုပ်နေတယ်လို့ဆွဆွဲထားပါတယ်။မြန်မာအစိုးရအနေနဲ့လူ့ခွင့်ရေးအထူးကိုယ်စားလှယ်နဲ့ရောကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပါပူးပေါင်းဆောင်ရွက်မှုမရှိတဲ့အပေါ်မှာစိုးရိမ်နေလို့အမေရိကန်ပြည်ထောင်စုတန်တမန်Aaron Barkley ကလူခွင့်ရေးကောင်စီကိုအခုလိုပြောပါတယ်
။ The United States is deeply concerned by Myanmar's cessation of cooperation with the Special Rapporteur and continued non-cooperation with the fact-finding mission.
မြန်မာနိုင်ငံနဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုရပ်ဆိုင်းလိုက်တာရောအချက်အလက်ရှာဖွေအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုခုထိမရှိသေးတဲ့အပေါ်မှာပါအမေရိကန်ပြည်ထောင်စုကစိုးရိမ်ပါတယ်။မြန်မာစုရအနေနဲ့လူခွင့်ရေးအထူးကိုယ်စားနဲ့အမြန်ဆုံးပြန်ပြီးပူးပေါင်းဆောင်ရွက်တင့်တယ်လို့အချက်လက်ရှာဖွေရေးအဖွဲ့ကလည်းခွင့်ပြုတင်ပါတယ်။ဒီခိုင်တင်းနေမြောက်ပိုင်းမှာရူဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်တွေလုပ်နေတဲ့အပေါ်တုံ့လှုပ်မယုံကြည်နိုင်အောင်ပဲဖြစ်ရပါတယ်။စစ်တပ်အပါအဝင်မြန်မာအာဏာပိုင်တွေအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့သတင်းမီဒီယာတွေကိုအတားအဆီးမရှိအမြန်ဆုံးတွားခွင့်ပေးရပါမယ်။အကြမ်းဖက်မှုလူခွင့်ရေးချုပ်ဖောက်မှုတွေမှာတော်ဝင်ရှိသူတွေကိုအမြန်ဆုံးဖော်ထုတ်ရည်ယူရပါမယ်။နေရာဆုတ်ခွာထွက်ပြေးကြသူတွေသူတို့နေရာကိုအန်ဒီယကင်းစွာနဲ့လူရလာပြန်လာခြင်းတွေဖြင့်အခြေအနေမျိုးဖန်တီးပေးရပါလိမ့်မယ်။စနစ်တကျခွဲခြားဆက်ဆံမှုတွေဖြစ်နေရတဲ့အခြေခံအကြောင်းရင်းတွေကိုလည်းဖြေရှင်းရပါမယ်
။မြန်မာနိုင်ငံမှာဖမ်းဆီးတရားစွဲခံထားရတဲ့ Rider သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပြင်ကချင်တင်းထောက်ဆရာနှစ်ယောက်ကိုပြန်လွှတ်ပေးဖို့လည်းအမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာ အထူးသဖြင့်ရခိုင်ပြည်နယ်မှာစိုးဝါတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေစေဆိုတဲ့အခြေအနေကို EU ဥရောပသမဂ္ဂကစိုးရိမ်ကြောင်း EU တန်တမန် Mr. Karl Hellegraad ကလူခွင့်ရေးကောင်စီကိုတင်ပြပါတယ
်။ We deplore the ongoing climate of fear, insecurity, impunity and lack of rule of law in Rakhine State.
ရခိုင်ပြည်နယ်မှာစိုးရိမ်ကြောင်းလန့်စိတ်တွေမလုံခြုံမှုတွေအကျဉ်းရှိသူတွေအရေးယူမှုကလည်းကျင်းလွန်နေတဲ့အခြေအနေတွေတရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေတွေအပေါ် EU ကအံ့ဩတုံ့ဟုတ်ရပါတယ်။အဲ့ဒီအခြေအနေကြောင့်နောက်ထပ်ထွက်ပြေးနေတဲ့ဒုက္ခတွေရှိနေတယ်။လူသားချင်းစာနာမှုဆိုင်ရာနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအထောက်အပံ့တွေကိုအကန့်အသတ်နဲ့ပဲပေးနိုင်ပါတယ်။သတင်းမီဒီယာတွေလည်းတွားခွင့်မရဖြစ်နေပါတယ်။နေရက်ဆုံးခွာထွက်ပြေးသွားသူတွေအားလုံးသူတို့နေရက်ကိုလုံခြုံသိခါရှိစွာပြန်လာနိုင်မယ့်အခြေအနေတွေကိုဖန်တီးပေးဖို့မြန်မာအစိုးရကို EU ကတိုက်တွန်းပါတယ်။
မြန်မာနဲ့အယူကြားမလ9ရက်နေ့တုန်းကလူ့ခွင့်ရေးဆိုင်ရာဆွေးနွေးပွဲမှာဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်မြန်မာအစိုးရကတန်ဖိုးထံခိုင်မာတဲ့အပေါ်ကြိုဆိုတယ်လို့လည်း EU ကိုယ်စားလှယ်ကပြောသွားပါတယ်။မြန်မာအိမ်နီးစဉ်တရုတ်နိုင်ငံကတော့ငြိမ်းချမ်းတဲ့အဖြစ်ရရှိနိုင်ရေးမြန်မာအစိုးရရဲ့ဆောင်ရွက်မှုတွေကိုထောက်ခံကြောင်းအပြင်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုနိုင်ငံတကာအတိုင်းအဝိုင်းကလေးစားရမယ်လို့ပြောကြားသွားပါတယ်။မြန်မာနိုင်ငံတည်ငြိမ်ရေးအတွက်နိုင်ငံတကာအနေနဲ့အပြည့်အစုံဆောင်တဲ့ပံ့ပိုးမှုတွေပေးရမှာဖြစ်တယ်လို့လည်းတရုတ်ကိုယ်စားလှယ်မစ်ဆောင်တန်ဝီကစကားပြန်ကနေတဆင့်ပြောကြားသွားခဲ့ပါတယ်
။ The issue of the Rohingya is a domestic issue of Myanmar.
Rohingya ကိစ္စဟာမြန်မာနိုင်ငံရဲ့ပြည်ဝင်ရေးကိစ္စဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာတမိုင်းကြောင်းအရာရောဘာသာရေးအရာရောတိုင်းရင်းသားလူနည်းစုအရာရောပြဿနာတွေရှိခဲ့တာဖြစ်ပါတယ်။ Rohingya တွေအပေါ်အကြမ်းဖက်တိုက်ခိုက်တဲ့အပေါ်တရုတ်နိုင်ငံကရှုတ်ချပါတယ်။နိုင်ငံတည်ငြိမ်အောင်မြန်မာအစိုးရရဲ့အာထုပ်ဆောင်ရွက်မှုတွေကိုတရုတ်ကထောက်ခံအားပေးပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဆွေးနွေးညှိနှိုင်းဆောင်ရွက်နေတဲ့အပေါ်ထောက်ခံပါတယ်
။အာဆီယံအဖွဲ့ကဆီလပိုင်ကိုယ်စားလှယ်ပြောကြားခဲ့တာမှာတော့ရခိုင်ပြည်နယ်ထဲကလူသားချင်းစာနာမှုအခြေအနေအပေါ်အာဆီယံကစိုးရိမ်ကြောင်းနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေအပေါ်တိုက်ခိုက်မှုအပါအဝင်အကြမ်းဖက်ဆောင်ရွက်မှုအားလုံးကိုရှုတ်ချတယ်လို့ပြောကြားသွားပါတယ်။ဒုက္ခတွေတွေပြန်လာနိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့သဘောတူခဲ့တဲ့အပေါ်အာဆီယံကကြိုဆိုသလိုဒုက္ခတွေတကယ်ပြန်လာနိုင်တဲ့အခြေအနေဖန်တီးပေးဖို့လည်းတိုက်တွန်းသွားပါတယ်။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့ထိထိရောက်ရောက်ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့အတွက်လည်းအာဆီယံအဖွဲ့ကလူ့ခွင့်ရေးကောင်စီမှတောင်းဆိုသွားခဲ့ပါတယ်ရှင်။